အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ွယ်ရမှာထိရောက်တဲ့နှာခေါင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက် polypropylene ကော်ဆစ်နဲ့လုပ်ထားတဲ့ရက်ထည်မဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှာခေါင်းဆီးဖျက်အောင်ဘယ်လိုထုတ်ရလဲဆိုတာကို Jasper Knight Company ကချီမြင်တဲ့အထက်လေး engineer ဦးအောင်စင်ကဒီတစ်ပတ်မှာဆက်ပြီးပြောပြပေးမှာပါ။
ကျွန်တော်အသုံးချတဲ့မက်အမျိုးသားတစ်ခုရှိပါတယ်။စာကြည့်ကဲမက်ဆိုတဲ့၃လထပ်ထားတယ်။ဟိုဟာပေါ့အချက်ပြပေါ့လေ flat mask အမျိုးအစားပေါ့ face mask အမျိုးအစားပေါ့အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ပါလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုး၅လထပ်ပြီးတော့တကယ်ကိုဆေးရုံလုံးကနေမှသုံးနိုင်တဲ့ mask အမျိုးအစားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အသုံးပြုအတွက်စက်တွေရှိပါတယ်။
ဆိုတော့ပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင် तू ကသူ့ရဲ့ဤပညာရောဆရာဘယ်လိုဤပညာတွေတောင်းရလဲဆရာ
ဟို max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင် तू ကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ तू ကတော့အဓိကတော့ polypropylene ကိုသုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအပ်နဲ့အချီပေါ့လေအပ်တို့အချီတို့အဲ့ဒါတွေကိုမသုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားနဲ့ max ကိုကြည့်မယ်ဆိုလို့ရှိရင်အပေါက်လေးတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တော့အချီချုပ်ရိုးကိုသုံးမထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအရေးပြောင်းအောင်လုပ်ပြီးတော့မှအပေါက်လေးတွေဖောက်ပြီးတော့မှအဲ့ဒီအရေးပြောင်းပြီးတော့ပူးတွဲတဲ့ဤပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲမက်စကူကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ်စီမီအော်တိုအမျိုးအစားလည်းသုံးလို့ရတယ်နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ်ခင်ဗျာ
တကယ်လို့ကိုယ်စစ်နဲ့လုပ်တဲ့ပိတ်ဆက်ကိုကိုယ်တိုင်ထုတ်ဖို့အတွက်သိပြီးဈေးကြည့်မယ်ဆိုရင်ဒီပါနေကုန်ချမ်းသွင်းပြီးတော့ပြည်ရင်းမှာနှာခေါင်းဆီးတွေချုပ်ဖို့ကောင်းတယ်ပေါ့နော်။ဟု
တ်ကဲ့ချုပ်ဖို့ပေါ့။ဟုတ
်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုံနိုင်တဲ့အနေအထားရှိပါလေ
။ဟုတ်ကဲ့ပါဆက်။ဒါဆိုရင်ကုန်ချဆီးကဘယ်လောက်လောက်ရှိမလဲတင်လဲဆက်
။ကုန်ချဆီးကဘယ်လောက်လောက်ရှိမလဲဆိုလို့ရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမက်စကူကိုထုတ်မယ်ဆိုလို့ရှိရင်အော်တိုမက်တစ်စနစ်မှာဆိုလို့ရှိရင်တော့အကြမ်းများပြီးဗမာငွေ3,000နီးပါးလောက်အရင်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်ဒီစီမီအော်တိုပေါ့လေအော်တိုမက်တစ်မဟုတ်ဘဲနဲ့တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ပမာဝေးသိန်း600 900ပတ်ဝန်းကျင်လောက်ရှိပါတယ်ဒီ max ကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့3လဆိုလို့ရှိရင်3လကိုလိုစလိုထပ်ပြီးတော့လိုစလိုချုပ်ပေးတဲ့ရှိအချက်ပြားကိုထုတ်တဲ့ set တစ်ခုလိုပါတယ်အဲ့ဒီ set မှာတစ်ခါတည်းဟိုနှာခေါင်းတောက်ပေါ့လေ nose bar ကိုတစ်ခါတည်းမှာထည့်လိုက်တာနှာခေါင်းတောက်ကိုတစ်ခါတည်းထည့်လိုက်တဲ့ set တစ်ခုလိုတယ်ပြီးလို့ရှိရင်အရာလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ကျိုးလေးတွေကိုဆက်တွဲပေးဖို့လိုတဲ့ဆက်အမျိုးအစားတွေလိုပါတယ်အဲ့ဒါတွေကိုတောင်းလျှောက်တဲ့ဆက်တွဲသုံးအော်တိုမက်တစ်ဖြစ်သွားပါတယ်တောင်းလျှောက်မဟုတ်ဘဲနဲ့တဝက်တစ်ပြည့်သုံးမယ်ဆိုစီမီအော်တိုမက်တစ် manual ဆိုလို့ရှိရင်လောကမန်နျူအယ်သုံးတာပါအဲ့တော့ manual အမျိုးအစားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအနှီးပမာဏက3,450ပတ်ဝန်းကျင်လောက်ပုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုဒီနယ်တစ်ခုမှာဟိုဆက်ရုံတစ်ခုတည်နိုင်တယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
ရနိုင်တယ်အနေအထားရှိပါတယ်အဲ့ဒီဆက်ရုံတွေရဲ့အနေအထားကအကျန်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့အဲ့ production capacity က10မိနစ်ကိုအခု100နဲ့150ဝန်းကျင်လောက်ပါရှိပါတယ်အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးဆက်ရုံတစ်ရုံစီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်ထောင်လူစုတွေအတွက်ကိုပေါ်ပြီးတော့တက်တာလေနှုံးသားတွေပေါ့တက်တာလေနှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ချမ်းတွေရဲ့ပေါက်သေးရဆိုလို့ရှိရင်တော့မက်စကူကို30 40ပတ်ဝန်းကျင်လောက်နဲ့ထုတ်လုပ်နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30ကျပ်40ကျပ်ပေါ့လေအဲဒီပတ်ဝန်းကျင်လောက်နဲ့
အခုလောလောဆယ်ရောဒီနှာခေါင်းဆီးတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကျွန်တော်တို့ COVID ဖြစ်ခါစတော့တော့နှာခေါင်းဆီးတစ်ခုကို900လို့1000လို့ဖြစ်သွားတယ်ပမာကြည့်ပါလေဆိုတော့အဲ့လိုဆိုတော့ဒီနှာခေါင်းဆီးရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သွန့်ပြရမှာဖြစ်တဲ့အတွက်ကြောင့်လို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေရဲ့အဲလက်ရှိအခြေအနေပေါ့လေစားဝတ်နေအခြေအနေရတော့အဲ900 800တန်းကိုဝယ်သုံးနိုင်တဲ့အနေအထားတော့အင်မတန်ကြီးကိုကြားပါတယ်ဒါကြောင့်မလို့သာပထမဦးဆုံးအဝိမက်စင်အစားထိုးမယ်ဆိုတော့အဝိမက်စင်ကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့ကာကွယ်မှုတော့မပေးနိုင်ဘူးပေါ့ ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရကြည့်မယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီ။မက်စီယာစာကြည့်ကဲမက်စီယာအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတဘူးကိုဗမာငွေ4000ကျပ်ပြီးတဲ့ပို့ပြီးတော့အမျိုးသားကောင်းတာဆိုလို့ရှိရင် 9000 6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့အနေအထားမှာရှိပါတယ်ခင်ဗျာ။
အခုလောလောဆယ်မှာအဝတ် max ကြီးချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရင်ရောပုံဘလို့နေမှာ
လဲ။ဟုတ်ကဲ့အသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့အနေအထားမှာရှိပါတယ်။အဝတ် max ဆိုကျွန်တော်တို့ဒီစာကြည့်ကဲ max ကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်းလွှာပေါ့လေဒီ span powder လို့ခေါ်တဲ့အပြင်းလွှာပေါ့အဲ့ဒီအပြင်းလွှာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရေးဆက်တွေအရေးဆက်အပုံပေါ့လေအဲ့ဒီအရေးဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေရဲ့အရွယ်စားက10 micron လောက်ရှိပါတယ်အဲ့10 micron လောက်ကိုပထမအလွှာကစစ်ထုတ်ကာကွယ်ပေးနိုင်တယ်10 micron လောက်ကိုအဲ့တော့ဒုတိယအလွှာလေးကြာရောအမှန်ဆိုလို့ရှိရင်တော့ 25 gsm လို့ခေါ်တာပေါ့လေဒုတိယအလွှာကို25ဂရမ်ပါစကွဲရမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်ကဲအထူပါကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်အမျိုးအစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွှာက 0.3 micron အရွယ်အစားရှိတဲ့အမုံတွေကိုမဝင်နိုင်အောင်ကာပေးပါတယ်ဒုတိယအလွှာအကျန်းများအဖြစ်ကြည့်မယ်ဆိုလို့ရှိရင်ဟိုရိုးရိုးစာကြည့်ကဲမက်ကူက30ငိုင်နှုန်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီဗိုင်းရပ်စ်ကူးစက်မှုကိုပေါ့လေဆိုလိုတာကွာဆိုကျွန်တော်တို့အဝတ်မက်ကိုလည်းပဲအဝတ်မက်နှလွာရဲ့ဂျားထဲမှာအဝတ်မက်နှဟိုအဝတ်မက်ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီစာကြည့်ကဲမက် disposable တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝတ်မက်နှလွာရဲ့ဂျားထဲမှာအလေးအလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 micron လောက်ဒီကာကွယ်နိုင်တဲ့ micro အရွယ်စားကြည့်တဲ့အမှုန်တွေကာကွယ်နိုင်တဲ့ red brown ဆိုတဲ့ပိဿအမျိုးအစားမျိုးကိုထည့်ပြီးတော့အဲ့ဒီပိဿအမျိုးအစားကိုအလေးအထည်လုပ်မယ်ပေါ့လေအဲ့အလဲအဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်ခင်ဗျာ
။ချီမြင့်တဲ့အထယ်လေးအင်ဂျင်နီယာဦးအောင်စင်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တင်ဆောင်ကြပါ